ထိုင်းနိုင်ငံဘန်ကောက်မြို့တော်လူစီကာယာအရှုကလန်းဆောင်မှာတနင်္လာနေ့ကဆန္ဒပြသူ1000ယောက်စုဝေးပြီးဝန်ကြီးချုပ်ပရယုတ်ချန်အောင်ချန်နှုတ်ထွက်ဖို့နဲ့နိုင်ငံရေးပြုပြင်တောင်းလဲမှုတွေလုပ်ဖို့တောင်းဆိုပါတယ်။ဆန္ဒပြမှုဥဆောင်တဲ့ထိုင်းကက်ဘိနက်ဒုတိယဝန်ကြီးဟောင်းဖြစ်တဲ့နာပြူခါစီကူရာကဒီလန်းဆောင်မှာညနေတိုင်းဆက်စုဝေးဆန္ဒပြမယ်လို့ပြောပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ပေါ်ယုံကြည်မှုရှိအဆိုကိုသက်တော်မှာမဲခွဲခဲ့ပေမဲ့အဆိုရှုံးနေခဲ့တာကြောင့်မဲခွဲပြီးနောက်တနေ့မှာပဲခုလိုဆန္ဒပြမှုတွေလုပ်ခဲ့တာပါ။ကိုဗစ်ကဝက်ဆေးကိုအချိန်ကြီးလုံလုံလောက်လောက်ထိုးမပြေးနိုင်တဲ့သူ့အစိုးရဖွဲ့ဟာကြေကြေတက်တက်အဝေခံခံနေရတာပါ။ဒါပေမဲ့အခုလိုကိုဗစ်ကာကွယ်ဆေးပြဿနာမတိုင်ခင်ကကပရိုက်ဗတ်နှုတ်ထွက်ပေးဖို့ဘယင်စနစ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဒီမိုကရေစီရေလှုပ်ရှားသူတွေကမနစ်ကဆက်ပြီးဆန္ဒပြတောင်းဆိုနေတာပါ။သူတို့လှုပ်ရှားမှုကမနစ်ကဆန္ဒပြသူ2000လောက်ထိရှိနေတတ်တာဖြစ်ပြီးအခုတော့ဥဆောင်သူတွေအဖမ်းခံရတာကိုဗစ် -19 အတွက်ကန့်တတ်တာပြန်ထိုင်းစစ်တပ်ပအဝင်အုပ်ချုပ်သူတွေကဘယင်စနစ်ကိုအကာအကွယ်ပေးနေတာကြောင့်လှုပ်ရှားမှုအချိန်လျော့ပါသွားပါတယ်။